တရုတ်ဆိုရလူလားသူတွေနဲ့ဒီမိုကရေစီလူလားသူတွေကြားထောက်ခံမှုတွေဘယ်ဘက်ကပိုတာတယ်လဲဆိုတာအထင်ရှားတွေ့လာရမယ်အုပ်ချုပ်ရေးကောင်စီရွေးကောက်ပွဲရလဒ်တွေကိုဟောင်ကောင်မှာစောင့်စားနေကြပါတယ်ဘရစ်ရှားကိုလိုနီလက်အောက်ကနေ1998ခုနှစ်မှာတရုတ်နိုင်ငံလွှဲပြောင်းရယူခဲ့ခြင်းကစလို့ပထမဆုံးအချိန်ဥပဒေပြုကောင်စီရဲ့ကိုယ်စားလှယ်နေရာထောက်ဝက်ကျော်အတွက်ဟောင်ကောင်မှာတနင်္ဂနွေနေ့ကတိုက်ရိုက်မဲပေးခဲ့ကြတာပါအုပ်ချုပ်ရေးကောင်စီအသေးအတွက်ကိုယ်စားလှယ်နေရာ80အနက်ကနေရာ40အတွက်ဆန္ဒမဲပေးရွေးချယ်ကြတာဖြစ်ပြီးကျန်နေရာတွေကိုတော့တိစံရွေးချယ်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်တွေကတော့ဒီကနေ့ထွက်ပေါ်လာမယ်လို့လည်းမျှော်လင့်ရပါတယ်ဒီဥစရာတော့ဟောင်ကောင်ဒေသခံတွေအနေနဲ့2019ခုနှစ်နောက်ဆုံးထပ်ပြီးကိုယ်ဒေသတွေခေါင်းဆောင်ကိုကိုပိုင်ရွေးချယ်ခွင့်နဲ့2020ပြည်နှစ်မှာဥပဒေပြုအာဏာအပြည့်အဝအနှင်းပြီးဒီမိုကရေစီလွတ်လပ်ခွင့်တွေပေးအပ်ဖို့ကတိပြုထားတာပါဒါပေမဲ့လည်းတိကျတဲ့အစီအစဉ်တွေမရှိတာကြောင့်ကိုပိုင်အုပ်ချုပ်ခွင့်တစ်စီတစ်ပိုင်းရထားတဲ့ဟောင်ကောင်မှာတရုတ်နိုင်ငံကတစားတစားဟောစာလွှမ်းမိုးလာမှာကိုဟောင်ကောင်ဒေသခံတွေကစိုးရိမ်နေကြပါတယ်